မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့ကိစ္စကိုဆန့်ကျင်ဖို့နဲ့ပြည်တွင်းကညှဉ်းပန်းတဲ့ဆန္ဒပြလှုပ်ရှားမှုတွေကိုထောက်ခံအားပေးဖို့အမေရိကန်ပြည်ထောင်စုရောက်မြန်မာတွေပြည်နယ်တချို့မှာတနင်္ဂနွေနေ့ကထပ်မံဆန္ဒပြတဲ့အကြောင်းကိုတင်ပြကြပါမယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။ဝါရှင်တန်ဒီစီမြို့တော်မြန်မာသံရုံးရှိဆန္ဒပြပွဲကိုတော့ကရင်တိုင်းသားတွေနဲ့ချင်းတိုင်းသားအဖွဲ့အစည်းတွေအပြင်အခြားမြန်မာနိုင်ငံသားတွေလည်းလာရောက်ကြပြီးလူရာကျော်ရှိတယ်လို့ဆန္ဒပြပွဲမှာကိုယ်တိုင်သတင်းယူတဲ့ VOA သတင်းတောက်မှအင်ဂျင်နိုင်ကရှင်းပြပါဗျာ။
ဟုတ်ကဲ့အခုဆန္ဒပြပွဲကတော့ဒီ Maryland, Virginia, Washington DC တို့ဝိုင်းမှာနေတဲ့တိုင်းသားနယ်ပွားတွေမြန်မာနယ်ပွားတွေပေါ့နော်သူတို့လာရောက်ပူးပေါင်းပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်လူအင်အားကအနည်းဆုံး200လောက်ရှိပါတယ်နောက်ပြီးတော့ဒီပွဲရဲ့ထူးခြားချက်ကအထူးသဖြင့်ဒီချင်းတိုင်းရင်းသားအဖွဲ့အစည်းတွေကနေပြီးတော့ဥဆောင်ပြီးကျင်းပတဲ့နေရာမှာဒီမြန်မာနယ်ပွားတွေအားလုံးပေါ့နော်စုစုစည်းစည်းနဲ့တပြေးနက်ပါဝင်လာကြတယ်နောက်ပြီးတော့လူငယ်မျိုးဆက်တစ်တွေလည်းအများကြီးတွေ့ရပါတယ်။ဒီနေ့ဆန္ဒပြပွဲမှာမနေ့ပိုင်းအောင်ဆိုလို့ရှိရင်ဒီကီနယ်ပေါင်းစုံကနေထိုင်တဲ့ကရင်တိုင်းရင်းသားတွေလည်းလာပြီးတော့ဆန္ဒပြကြပါတယ်။သူတို့တွေကအခုမြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်တဲ့အပေါ်မှာမခံမရနိုင်ဖြစ်ပြီးတော့လာပြီးတော့ပူးပေါင်းပါဝင်ရတာဖြစ်တယ်ဆိုပြီးတော့လည်း DOE ကိုပြောပါတယ်။နောက်ပြီးသူတို့ဆန္ဒပြရတဲ့အဓိကအကြောင်းရင်းနဲ့မှလည်းဒီမြန်မာနိုင်ငံမှာအခုလိုပြည်သူတွေမကြောက်မရွံ့လမ်းမတွေပေါ်ထွက်ပြီးတော့ဟိုစန့်ကျင်ဆန္ဒပြတာတွေနဲ့အတူပေါ့နော်။တနည်းတညွတ်တည်းရက်တည်ရဲဆိုတော့ပြသတဲ့အနေနဲ့သူတို့အခုလိုလာပြီးတော့ဆန္ဒပြကြဖြစ်ပါတယ်အခုဆိုရင်ကိုကြီးအေးရနေပြီးတော့ကျမတို့ဒီဆန္ဒပြပွဲမှာဒီတောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်ကျွန်တော်မြန်မာနိုင်ငံမှာမတရားဆက်အာဏာသိမ်းမှုကိုကျွန်တော်အနေနဲ့လုံးဝလက်မခံကြောင်းမတရားဖန်ဆီးထားတဲ့ပြည်သူလူထုရဲ့ခေါင်းဆောင်နိုင်ငံတော်အတိုင်ပင်ခံဒေါ်စန်းစုကြည်နဲ့နိုင်ငံတော်သမ္မတရေးဦးဝင်းမြင့်ပါဝင်ပြည်သူရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်အားလုံးကိုအမြဲတမ်းပြတ်လွတ်ပေးဖို့ကျွန်တော်တောင်းဆိုပါတယ်နောက်အပြင်ကိုဒီနေ့မှာတိုက်ပွဲဝင်နေကြတဲ့ပြည်သူလူထုရဲ့လှုပ်ရှားမှုအားလုံးကိုကျွန်တော်တို့လည်းသတားတဲ့ရှိကြောင်းအားလုံးကိုအပြည့်အဝထောက်ခံကြောင်းလိုအပ်တာအကုန်လုံးကျွန်တော်တို့တက်လို့ဆွမ်းဖို့ဆောင်ရွက်ပေးသွားမယ်အထူးသဖြင့်တော့ကျွန်တော်တို့ပြည်သူလွတ်တော်ကိုစားပြုကော်မတီကိုကျွန်တော်တို့လည်းအပြည့်အဝထောက်ခံကြောင်းလာရောက်ဆန္ဒပြထုတ်တာဖြစ်ပါတယ
် Texas ပြည်နယ် Austin မြို့မှာရှိတဲ့ပြည်နယ်လွတ်တော်အဆောက်အုံရှိဆန္ဒပြပွဲနဲ့ပတ်သက်လို့ချင်းတိုင်းသားဦး Joseph Pangyu ပြောတာက
ဆွဆိုးရကမတရားအနှံ့ကျင့်ပြီးတော့မှကျွန်တော်အာဏာသိမ်းတဲ့တတိယအာဏာသိမ်းပွဲကိုကျွန်တော်တို့ဆက်ကျင်နေတာဖြစ်တယ်နောက်ပြီးကျတော့this so ya and drama အထပ်ပတ်လုပ်ပေးနေတဲ့တရုတ်နဲ့ရုရှားကိုလည်းကျွန်တော်တို့ရှောက်ချရင်းနဲ့ကျွန်တော်တို့စံတပြတာဖြစ်တယ်အထူးသဖြင့်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီလောလောဆယ်ကိုကျွန်တော်တို့ပြန်လို့ချင်လို့လက်ရှိစံတပြတာဖြစ်တယ်မြန်မာနိုင်ငံတဲကစံတပြပြီသူဒီအမရှောင်းနဲ့အမငယ်နဲ့ကဘာအနက်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေဟာခမရတော့တဲ့အတူတူတိုက်ပွဲဝင်နေပါပဲ
မြန်မာဒီမိုကရေစီရေးကိုအစဉ်တစိုက်ထောက်ခံအားပေးတဲ့အမေရိကန်အထက်လွှတ်တော်အမတ်မစ်မက်ကော်နာရဲ့ကန်တက်ကီပြည်နယ်လူးအစ်ဘေးမြို့ကရုံးရှိဆန္ဒထုတ်ဖော်ပွဲမှာပါဝင်သူစလိုင်းထေးအောင်မနာကခုလိုပြောပါတယ
် US ရဲ့ထွက်လွှတ်တော်ဟိုမစ်မက်ကော်နာဟိုရုံးရှိမှာကျွန်တော်ဆန္ဒကြတာဖြစ်တယ်အားလုံးတည်တဲ့အချိန်မှာမြန်မာပြည်မှာဟိုအာဏာသိမ်းတဲ့ပုံမှာကျွန်တော်တို့တောင်းကောဆန္ဒကြတာဖြစ်တယ် US ရဲ့ထွက်လွှတ်တော်ဟိုမစ်မက်ကော်နာကလည်းတစ်စက် US ရဲ့ဆိုရတော်လကောင်းဒီနိုင်ငံကဒီမိုကရေစီအားလုံးနိုင်ငံကြီးကတည်းကတစ်စက်ဒီမှာဒီဆိုရကိုဖြားပေးဖို့ကျွန်တော်လိုချင်လို့ဆန္ဒပြရတာပ
ါမြောက်ကယ်ရိုလိုင်းနာပြည်နယ်ရှာလော့မြို့မှာဆန္ဒပြကြတဲ့အကြောင်းမြမရေးလှုပ်ရှားသူကိုတက်စော်ကပြောပါတယ
်ဒီမှာတိုင်းသားပေါင်းစုံကလည်းသူတို့ရဲ့ဘာသာစကားနဲ့ရောမြန်မာလိုရောနောက်ပြီးတော့နိုင်ငံသားတွေလည်းပါတယ်ပေါ့နော်သူတို့ရဲ့ခံစားချက်တွေနဲ့အကုန်လုံးဒီမှာလာပြီးပရိုတက်လုပ်ကြတာပါကျွန်တော်တို့လူဦးရေအလုံးပေါင်း 1,200 လောက်ရှိမယ်ဟိုဆေးရနာတိမ်မှုကိုကျွန်တော်တို့လက်မခံဘူးပေါ့နော်ဖန်ဆီးထားတဲ့ကျွန်တော်တို့ရဲ့ရွေးချယ်ခံခေါင်းဆောင်တွေကိုပြန်လွှတ်ပေးရေးပေါ့အဓိကအဲ့ဒါကိုတောင်းဆိုပါတယ်နောက်ပြီးတော့ကျွန်တော်တို့ကနိုင်ငံတကာကိုလည်းသိအောင်လက်ရှိခုမြန်မာပြည်ထဲမှာကျွန်တော်အင်တာနက်တွေဖုံးနေတာဆိုအားလုံးမတရားမိတ်ကွနေတဲ့ကိစ္စတွေလုပ်တဲ့ဥစ္စာတွေကိုကျွန်တော်တို့ကသိအောင်လို့ကျွန်တော်တင်ပြနေတာပါအ
င်ဒီယားနာပြည်နယ်အင်ဒီယားနာပလစ်မြို့ War Memorial အရှိမလူထောင်ကျော်နဲ့ဆန္ဒပြခဲ့ကြောင်းနိုင်ငံရေးတကြွလှုပ်ရှားသူဒေါက်တာရိုဒင်းငါကပြောပါတယ
်ကျွန်တော်တို့ဗမာပြည်မှာစစ်တပ်စုကနေမတရားအာဏာသိမ်းယူတာကိုဆန့်ကျင်တဲ့အနေနဲ့အိန္ဒိယနာပြည်နယ်ရောက်မြန်မာပြည်သားတွေကဘာအဖွဲ့အစည်းရဲ့လို့မဟုတ်ဘဲနဲ့ Free မြန်မာ Campaign USA ဆိုမှဖွဲ့လိုက်တယ်ဒီနေ့ကတော့ဒုတိယနေ့ပေါ့လေဆန္ဒပြပွဲလုပ်တယ်အဲ့ဒီမှာကျွန်တော်တို့လူ1000ကျော်လောက်လာတာတွေ့ရပါတယ်ကျွန်တော်တို့ကတော့ဖိနှိပ်ခံမြန်မာပြည်သူပြည်သားတွေနဲ့အတူရပ်တည်တယ်ဆိုတဲ့ဟာကိုပြသတဲ့ဟာဖြစ်တယ်ကုလသမဂ္ဂအပါအဝင်အမေရိကန်ပြည်ထောင်စုကပြည်သူလူထုတွေရဲ့လွတ်တော်ကိုယ်စားလှယ်တွေသမ္မတဂျိုးဘိုင်ဒန်ကစစ်သားရှင်တ ပြုတ်ချရေးအတွက်ဆောင်ရွက်ပေးဖို့ကျွန်တော်တောင်းဆိုတယ်
။အမေရိကန်နောက်ဖက်ကျန်းဆန်ဖရန်စစ္စကိုမြို့က UN Plaza ရှိဆန္ဒပြပွဲမှာပါဝင်သူအမျိုးသမီးတူပြောတာကတော့
အမေစုတဲ့တိုက်ပွဲလာဝင်တာပါအမေစုကြမ်းပါပါစေအမေစုတိုက်ပွဲတွေပို့ပြီးတော့လုံးလုံးနိုင်ပါစေမြန်မာပြည်တိုးတက်တာမြင်ကြပါလေနောက်ဆက်စည်ရဲ့ဖနက်အောင်မှာပြင်းပြင်းမဝေ့ဖို့အတွက်အလေးနဲ့ဒီဘက်ကနေပြီးတော့ဆန္ဒတွေထုတ်ဖော်နေပါလေ
ဆန်ဖရန်စစ္စကိုမြို့ဆန္ဒပြပွဲမှာလူတစ်ထောင်ဝန်းကျင်လာရောက်ကြပြီးနောက်တစ်ပတ်စနေနေ့ဒီနေရာမှာပဲထမှန်ဆန္ဒပြမယ်လို့သိရပါတယ်ခင်ဗျာ